ဒရမီယာနဲ့ပတ်သက်လို့မြန်မာနိုင်ငံမှာအသစ်ပြထမ်းမဲ့ပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေမူကြမ်းဟာသမ္မတဦးသိန်းစိန်အစိုးရရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်အောက်မှာတိတ်မကြသေးခင်ကရရှိခဲ့တဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေကိုပြန်ရုပ်သိမ်းမဲ့ခြင်းချောက်မှုမျိုးဖြစ်နေတယ်လို့သတင်းလွတ်လပ်ခွင့်နဲ့သတင်းသမားများကိုအကာအကွယ်ပေးနေတဲ့ CPG အဖွဲ့ကမနေ့ကတောက်ကြနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ဒီဥပဒေမူကြမ်းမှာမြန်မာစစ်တပ်ဥဆောင်ရေးဆွဲတဲ့2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုဝေဖန်ထောက်ပြတာဒါမှမဟုတ်တရင်ရေးသားတာအပါအဝင်အကြောင်းအရာတော်များများကိုတင်ပြခွင့်ကန့်သက်ထားတယ်လို့အစိုးရထံမှသက်ဆိုင်ရာလုပ်ငန်းအတိမတ်ပြုလက်မှတ်မရှိဘဲနဲ့ထုတ်ဝေခဲ့ရင်ထောင်ဒဏ်6လပြစ်ဒဏ်ချခံရမယ်လို့ဖော်ပြထားပါတယ်။ဒါဟာမြန်မာနိုင်ငံအတွက်နောက်ပြန်ဆွဲတဲ့ဥပဒေတရက်ဖြစ်တယ်လို့ CPJ အဖွဲ့ကဝေဖန်ပါတယ်။စစ်တပ်အဓိကလွှမ်းမိုးထားတဲ့မြန်မာလွှတ်တော်မှာဒီမူကြမ်းကိုဥပဒေတရက်အသွင်မကြခင်မှာပြဋ္ဌာန်းလာနိုင်တယ်လို့တကယ်လို့ဒီဥပဒေမူကြမ်းဒီအတိုင်းသာအတည်ပြုသွားခဲ့မယ်ဆိုရင်အရင်စစ်ဆိုရလက်ထက်ကပြဋ္ဌာန်းခဲ့တဲ့မီဒီယာဥပဒေနေရာမှာအလားတူတင်ကျပ်တဲ့ဥပဒေတရက်အစားထိုးဝင်ရောက်လာမှာဖြစ်တယ်လို့ CPJ အဖွဲ့ကပြောပါတယ်။သတင်းမီဒီယာတွေကိုစောင့်ကြည့်စစ်ဆေးပြီးမှတ်ပုံတင်ထုတ်ပေးမှုလုပ်ငန်းတွေထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့အတွက်လည်းမှတ်ပုံတင်အရာရှိတူခန့်အပ်ဖို့ဒီမူကြမ်းထဲမှာတောင်းဆိုထားပါတယ်။ဒါကြောင့်မပုံတင်အရာရှိပိတ်အနေနဲ့ဒေသခံသတင်းမီဒီယာတွေရဲ့ထုတ်ဝေခွင့်လုပ်ငန်းတွေမှာကန့်သက်ပိတ်ပင်တာတွေလုပ်လာမှာကိုဒေသခံသတင်းမီဒီယာအဖွဲ့တွေကစိုးရိမ်နေကြတယ်လို့ CPG အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိအချိန်အထိမြန်မာနိုင်ငံမှာပုဂ္ဂလိကနေဆင်သတင်းစာတွေထုတ်ဝေခွင့်မရှိသလိုဧပြီလ၁ရက်နေ့ကစပြီးတော့မှသာဒီပုဂ္ဂလိကနေဆင်သတင်းစာတွေထုတ်ဝေနိုင်မှာဖြစ်ပါတယ်ရှင်။